မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့မြန်မာအာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းအဖြစ်ရှာနိုင်ခဲ့မယ်လို့မျှော်လင့်တဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့တွေ အဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။ဧပြီလ29ရက်နေ့မနေ့တနင်္ဂနွေနေ့တုန်းကတော့ဒီကုလလုံခြုံရေးကောင်စီတန်တမန်အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လေ့လာခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလလုံခြုံရေးကောင်စီတန်တမန်အဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုဘလောင်ဒုက္ခသည်စခန်းကကိုယ်ဤဆလံကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုတင်ပြနိုင်ခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။မင်းရရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေအဖွဲ့နဲ့ကျွန်တော်ကိုယ်တိုင်တွေ့ဆုံရခဲ့ပါတယ်။ကျွန်တော်ရောငါဒုက္ခသည်ကိုယ်စားလေးများအဒမတ်ကြီးကြီးဆိုင်ရတဲ့အမြင့်သမီးများခစ်တဲ့ကြရတဲ့လေးမြောက်လာသူများသူစစ်ဖက်လို့ရအမြင့်သမီးအမြင့်သားပေါင်းဆရာမဆင်နဲ့သစ်စွန်ဝင်ရခဲ့ပါလေသူတို့ကမနာရီမိသားလိုက်ကျွန်တော်တို့ဝင်ကြဒုက္ခရှင်များနဲ့သစ်စွန်ကြပြီးအဲ့ဒီဆင်းရဲပွဲမှာကျွန်တော်ရဲ့ရဆိုင်ချင်းတွေမှာသစ်စွန်သေးရတဲ့ခစ်တဲ့ကြရတဲ့ခစ်ရှင်များပြတဲ့ပြီးအသေးစိတ်ကိုကျွန်တော်ဝင်ကြများဒုက္ခရှင်များကရှင်းပြခဲ့ပြီးပြေပြေရလဲကျွန်တော်ကိုအချမ်းလဲစနေမှုများပြုလုပ်ခဲ့ပါလေကျွန်တော်မြန်မာနိုင်ငံပြန်လေအခါမြန်မာအစိုးရအပြေးဝါနဲ့လူကြီးရဲ့အဆင်မှန်ရရှိဖို့အတွက်ကျွန်တော်တင်ပြခဲ့ပါတယ
်ဒုက္ခသည်စခန်းတွေစီကိုကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရောက်ရှိချိန်မှာတော့ဒုက္ခသည်စခန်းအသီးသီးမှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရိုဟင်ညာဒုက္ခသည်တွေဟာနိုင်ငံသားအခွင့်အရေးအပြေအဝပေးဖို့ကုလဘက်ကလုံခြုံရေးတာဝန်ယူပေးဖို့အပါအဝင်တောင်းဆိုချက်14ချက်ပါတဲ့စာတမ်းတွေကင်ဆောင်ပြီးတော့ဒုက္ခသည်စခန်းတဝိုင်လှည့်လည်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတယ်လို့ကိုဦးဇလန်းကပြောပါတယ
်ဒုက္ခသည်များကတန်တမန်အဖွဲ့ရောက်ရှိပြီးအချိန်မှာဒုက္ခသည်စခန်းမှာစေကွမလူတော့ကောင်းတဲ့ကြာပြပြန်တဲ့သမကြွေအကြီးမားဆုံးပြုလုပ်ခဲ့ပါလေ။ဒုက္ခရှင်များအတေကောင်းစီရှာဖလေးရှာပါဝင်တဲ့နိုင်ငံတော်ပြန်တဲ့အချိန်မှာအတေကစပယ်ကုလသမဂ္ဂလုံခြုံရေးအဆောင်တဲ့အတေဖွားရှိစေရမည်။နိုင်ငံဝန်ကြီးအမည်နဲ့နိုင်ငံသားအကြီးအကြီးဝါရှိစေဖို့အတွက်သမားပြောပြင်းတောင်းဆိုခဲ့ပါရစေ
။လုံခြုံရေးကောင်စီအဖွဲ့ဝင်တပ်သမားအဖွဲ့ဘက်ကလည်းဒီကနေ့သူတို့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့အချိန်မြန်မာအာဏာပိုင်တွေနဲ့ရိုဟင်ညာဒုက္ခသည်အရေးဆွေးနွေးညှိနှိုင်းအဖြေရှာခဲ့မယ်လို့ဒုက္ခသည်တွေကိုကြေညာပေးခဲ့ကြောင်းပြောပြပါရစေ
။သူတို့ကလုံခြုံရေးကောင်စီတပ်သမားအဖွဲ့ကတော့ကျွန်တော်ဒုက္ခသည်များကိုစင်နာမှုတွေပြစ်တော့ပါရစေ။မြန်မာနိုင်ငံရောက်တဲ့အချိန်မှာမမအစိုးရအာဏာပိုင်အဖွဲ့စီများနဲ့ရိုဟင်ညာအခြေအနေကိုကျေလွန်ဆွေးနွေးပြမယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောဆိုပြခဲ့တာရှိပါတယ်။သူတို့ရဲ့ဒီအချိန်မှာကျွန်တော်အာကျော်အတာမြုံနေပါတယ်ဒါပေမဲ့ကျွန်တော်အတိအကျကောင်းစီကြီးလာတော့တရားနဲ့ရိုက်ချကိုကျွန်တော်အတိအကျကောင်းစီကြီးလာတယ်အဖြစ်ဆုံးပေးမှလည်းကျွန်တော်တရားနဲ့ရိုက်ချကိုကျွန်တော်ပြောတာရှိပါတယ်စင်ကောင်းမလို့ပဲနဲ့ဒါမှဆိတ်ဆိတ်ကြီးကျွန်တော်ဝင်ကအချက်တွေကိုဆွန်ရပေးပါလို့ကျွန်တော်ဒုက္ခကြေအလုံးကဆက်ကန်ကောင်းစီကြီးပါတယ
်ဒီကနေ့မှလည်းဒုက္ခတွေစကန်နေမှာလေပြင်းတွေတိုက်ခိုက်ပြီးတော့မိုးတိထန်စွာရွာသွန်းနေတဲ့ရာသီဥတုထံကြောင့်ဒုက္ခတွေဒီမှာနေထိုင်ရေးအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုကြီးဆလန်ကပြောပြပါတယ
်အခုအမနဲ့ကျွန်တော်စကားပြောရစီမှာလေပြင်းမုန်တိုင်းရဲ့လေပြင်းအရပရလေတိုက်ခင်းနေပါတယ်မိုးလေရွာနေပါတယ်အခုကမိုးနဲ့လေပြင်းနဲ့တိုက်နေရစရာဖောင်းဖောင်းဖောင်းဆဲမှာရှိတယ်နေနေဒေသမှာရှိတယ်ဒုက္ခတွေများတဲ့အလွန်ဆင်းရဲတွေအကြမ်းနဲ့ရှိနေပါတယ်ခင်ဗျာ
မကြခင်မုတ်တုံမိုးရာသီရောက်လာတော့မယ့်အချိန်ပို့ပြီးတော့မှဆိုးလာမယ့်အခြေအနေတွေကိုလည်းတန်တမန်အဖွဲ့အနေနဲ့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့အတွက်အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းဒုက္ခသည်စခန်းတွေကိုကြည့်ရှုအပြီးတန်တမန်အဖွဲ့နဲ့အတူလိုက်ပါသွားတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတန်အမတ်ကြီးကလည်းမနေ့ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ဘက်ကိုခီးစက်မဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကတော့မေလ2ရက်နေ့အထိဖြစ်ပါတယ်ရှင
်မဆုမောင်ပြောပြခဲ့တာပါရှင်